ံတော်၏ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်များ၌လူငယ်များအနေဖြင့်အဓိကစွမ်းအားစုဖြစ်ပါဝင်နိုင်ရေးဗလာငါးတန်းနှင့်ပြည့်စုံသောလူငယ်များပေါ်ထွန်းလာစေရန်လူငယ်ဤကဏ္ဍကိုမြင့်တင်ဆောင်ရွက်နိုင်စေရန်ရည်ရွယ်၍ပြည်ချားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနနှင့်အခြေခံပညာဦးစီးဌာနတို့ပူးပေါင်းကြမှာသောစာဖတ်ရှင်မြင့်တင်ရေးလှုပ်ရှားမှုလူငယ်စကားဝိုင်းပုံမြင်ပြောပြိုင်ပွဲကြပြားရေးဆိုပြိုင်ပွဲစာပန်းစကားပြောပြိုင်ပွဲဂင်းကစားပြိုင်ပွဲများကိုရမန်နီနက်နက်စင်နာရီကရန်ကုန်တိုင်းဒေသကြီးတွန်းနေခရင်ကော်မှုမြို့နယ်အခြေခံပညာအထက်တန်းကျောင်းအာထကနစ်စင်ကုန်းကျောင်း၌ကျင်းပခဲ့ကြောင်းသိရပါရှင်ဦးစွာမြို့နယ်စီမံခန့်ခွဲရေးနှင့်အုပ်ချုပ်ရေးကော်မတီဥက္ကဋ္ဌဦးမျိုးမင်းကအဖွဲ့မှစကားပြောကြားရာတွင်လူငယ်စကားဝိုင်းသည့်အနာဂတ်မျိုးဆက်သည့်လူငယ်များအတွက်အခြေခံအခွင့်အလမ်းကောင်းများလူငယ်များ၏အိမ်မက်များနှင့်၎င်းတို့ကြုံတွေ့နေရသည့်စိန်ခေါ်မှုများကိုအကောင့်ထဲပေါ်ရင်းဆိုင်ကြော်လွှားနိုင်ပြီးလမ်းစာသင်များဖွင့်လှစ်ပေးခြင်းဖြစ်ကြောင်းလူငယ်များသည်နိုင်ငံ၏အင်အားနိုင်ငံ၏စွမ်းအားနိုင်ငံ၏အရင်းမြစ်များဖြစ်ကြောင်းပြောကြားခဲ့ပါသေးရှင်ဆက်လက်၍မြို့နယ်ပညာရေးမှူးဒေါက်တာနုနုကြီးကမူတည်တာစကားပြောကြားပြီးပြည်ချားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနမှဦးစီးအရာရှိဒေါ်စာကြီးစိန့်ကလူငယ်များသည့်တိုင်းပြည်တာဝန်များကိုပခုံးပြောက်ထားဆောင်ကြမည်သူများဖြစ်ရာအသိဉာဏ်ပညာဘုဟုသုတများပြည့်စုံကြွယ်ဝပြီးကာယညာနာစာရိတ္တာမေတ္တာဘောကစသည့်ဗလငါးတန်ဘတ်စုံဖွံ့ဖြိုးတိုးတက်စေရန်ရည်ရွယ်၍စာဖတ်ရှင်မြင့်တင်ရေးလှူရှားမှုအခမ်းအနားများကျင်းပပေးခြင်းဖြစ်ကြောင်းပြောကြားခဲ့ပါသေးရှင်ထို့နောက်လူငယ်စကားဝိုင်းအားကျင်းပရန်ဦးစီးရာရှိတော်စာကြီးစိန့်ကဦးဆောင်ဆွေးနွေးသူအဖြစ်ဆောင်ရွက်ပြီး Grade 11မှာမတ်ကျေစင်လင်းကလူငယ်နှင့်အားကစားကောင်းစဉ်ဖြစ်၎င်း Grade 11မှာမတ်မိုးပြည့်တစင်ကလူငယ်နှင့်ယဉ်ကျေးမှုကောင်းစဉ်ဖြစ်၎င်း Grade 11မှာမတ်အင်ကျင်းတော်စင်ကလူငယ်နှင့်ဤပညာကောင်းစဉ်ဖြစ်၎င်းGrade 11မှာမတ်ဆူရှင်လက်ဝေကလူငယ်နှင့်စာပတ်ခြင်းကောင်းစဉ်ဖြစ်၎င်း Grade 11မှာမတ်ကျေစင်လင်းကလူငယ်နှင့်စာရိတ္တကောင်းစဉ်ဖြစ်၎င်းအသီးသီးဆွေးနွေးခဲ့ကြပြီးတက်ရောက်လာသူများကသိရှိလိုသည့်များကိုမေးပြန်ရာတာဝန်ရှိသူများကပြန်လည်ဖြေကြားခဲ့ပြီးပြိုင်ပွဲတွင်ပထမဆုံးဒုတိယဆုံးတတိယဆုံးနှစ်သိမ့်ဆုံးရရှိသူများနှင့်လူငယ်စကားဝိုင်းတွင်ပါဝင်ဆွေးနွေးသူများကိုဦးစီးရရှိဒေါ်စာကြီးစိန့်နှင့်ကျောင်းဆရာမကြီးဒေါ်တီတာအောင်တို့ကဆုများအသီးသီးပေးရခဲ့ကြပြီးကျောင်းဆရာမကြီးကကျေးဇူးတင်စကားပြောကြခဲ့ကြအောင်သိရပါရဲ့ရှင်။ရှင်းအောင်ပြန်ချိုင်းနေပြည်သူဆက်ဆံရေးဦးစီးဌာနမှပြသထားသောသုတရတစာအုပ်စာဆောင်များနှင့်အသိပညာပေးနေရကစာဆောင်များကိုတက်ရောက်လာသောဌာနဆိုင်ရာများနှင့်ကျောင်းသားကျောင်းသူများကစိတ်ပါဝင်စားစွာလေ့လာကြကြအောင်သိရှိရပါရဲ့ရှင်။အထက်ကနေစင်ကုန်းကျောင်းမှာကျောင်းဆရာမကြီးတို့တည်တာအောင်နဲ့ကျောင်းသားကျောင်းသူများရင်းနှီးစကားအတန်ကိုလည်းယခုလိုပဲကြားသိရပါရဲ့ရှင်။
ကျမကတော့အထာကနတ်စင်ကုံအကြောင်းဆရာမိုက်တော်တည်တော်ဖြစ်ပါလေရှင်ဒီနေ့ကျမပြုလုပ်တဲ့ပြန်ကြိုင်းနေပြည်သူ့ဆိုင်ဦးစီးဌာနနဲ့ချင်းခိုင်ပညာဦးစီးဌာနတို့ပူးပေါင်းဆောင်ရွက်တဲ့စာဖတ်ရှင်မြင့်တင်ရေးလှူရှားမှုခန်းနာကိုကြောရောက်ချင်းမြင့်ပေးပါတော့မြို့နယ်ရှိဝန်ရှိသူအစင်းစင်ကိုလည်းထူးပင်ကျေးဇူးတင်ရှိပါတယ်ဒီလိုမျိုးပွဲလေးကျမပေးခြင်းအပြင်ကလေးတွေရဲ့နှုတ်မှုဆိုင်ရည်ပြောဆိုဆိုင်ရည်တွေလည်းတိုးတက်လာတာကိုတွေ့ရှိရပါတယ်ဒါကြောင့်မို့ဒီလိုစာဖတ်ရှင်မြင့်တွေလှူရှားမှုတွေကိုနှစ်စဉ်နှစ်တိုင်းကျင်းပပြုလုပ်ပေးဖို့လည်းဖိတ်ခေါ်ရပါဒီပွဲပြမြောက်ရေးအတွက်ဆရာစီစဉ်ပေးပါတော့ပြန်ကြိုင်းပြည်သူ့ဆက်ဆံရေးဦးစီးဌာနမှဦးစီးရာရှိနေဝန်ထမ်းများကျောင်းရှိဆရာဆရာမများပြိုင်ပွဲမှာအသီးသီးပါဝင်တဲ့ကျောင်းသားကျောင်းသူများကိုထူးဝင်ကျေးဇူးတင်ရှိကြောင်းပြောကြားလိုပါတယ်ရှင်
ဟုတ်ကဲ့ပါရှင်။သမီးကတော့အခြေခံပညာထက်တန်းကျောင်းအထကနတ်စင်ကုန်းကျောင်းမှာပညာသင်ကြားနေတဲ့ကျောင်းသူလေးမတ်ကျေစင်လေးပဲဖြစ်ပါရရှင်။ဒီနေ့ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနပညာရေးဝန်ကြီးဌာနတို့ပူးပေါင်းဆောင်ရွက်တဲ့စာဖတ်ရှင်မြင့်တင်ရေးလှူရှားပွဲအခမ်းအနားမှာသမီးကစာပန်းစကားပြောရေးနေရာကနေပါဝင်ခဲ့တာပါရှင်။စာဖတ်ရှင်စိတ်တွေများလာအောင်လို့စာပေရဲ့အကျိုးကျေးဇူးကိုသိလာအောင်လို့လုပ်ပေးတာပေါ့။ပြီးတော့ဒီလိုမျိုးပွဲလေးကိုပြုလုပ်ပေးပါတော့ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနပညာရေးဝန်ကြီးဌာနအချို့ပင်ကျေးဇူးတင်ရှိပါတယ်ရှင
်ကျမကတော့အထက်ကနေစင်ကောအခြေခံပညာအထက်တန်းအကြောင်းမှာပညာသင်ကြားနေတဲ့မတ်အင်ဂျင်တော်စင်ပဲဖြစ်ပါတယ်ရှင်ဒီစကားဝိုင်းမှာဆိုလို့ရှင်လူငယ်တဲ့ဒီပညာအကြောင်းလေးကိုဆက်ပတ်ဝင်ဆွေးနွေးပေးသွားတာပဲဖြစ်ပါတယ်အဲကျမအဲ့လိုဆွေးနွေးရတဲ့အကြောင်းရင်းလေးကတော့လူငယ်တွေကဒီပညာတွေကိုပို့ပြီးတော့လေ့လာစေရရည်ရွယ်ချက်တွေပဲဖြစ်ပါတယ်ရှင်
ဒီသတင်းကိုပြန်ကြားရင်းနေပြည်သူ့ဆက်ဆံရေးဦးစီးဌာနကောင်းမှုမြို့နယ်ရုံမှာပေးပို့ထားတာပဲဖြစ်ပါတယ်ရှင်